င်ကောင်မှာဒီကနေ့ဆန္ဒပြပွဲအတွင်းရဲရဲပစ်ခတ်မှုကြောင့်ဆန္ဒပြသူတယောက်တရားရသွားပါတယ်လမ်းမတစ်ခုပေါ်မှာဆန္ဒပြသူတယောက်နဲ့ရဲထိတ်တိုက်တွေ့နေချင်းအဲ့ဒီနားကိုကတ်လာတဲ့နောက်တယောက်ကိုရဲကအနီးခံတနက်နဲ့ဖြစ်လိုက်တဲ့ဗီဒီယိုလည်းပြန့်နှံ့နေပါတယ်ဒီပြစ်ခတ်မှုနဲ့ပတ်သက်လို့ရဲတပ်ဖွဲ့ကသတင်းစာရှင်းလင်းပွဲမှာကာကွယ်ပြောကြားတာမှာတော့ရဲအရာရှိကသူ့တနက်ကိုလူယူမှစိုးရိမ်လို့ပြစ်ခတ်ခဲ့တာလို့ရဲတပ်ဖွဲ့ပြောခဲ့ရသူကပြောကြားပါတယ်။ရံပတ်နေရာကိုတနက်ထိမှန်ခဲ့တဲ့အသက်22နှစ်အရွယ်ဆန္ဒပြသူဆေးရုံမှာခွဲစိတ်ကုသခံခဲ့ရပြီးစိုးရိမ်ရတဲ့အခြေအနေမှာရှိနေသေးတယ်လို့ဆေးရုံကပြောပါတယ်။ဒီကနေ့ဆန္ဒပြပွဲတွေအတွင်းပြည်မကြီးအစိုးရကိုထောက်ခံပုံရတဲ့လူတစ်ယောက်ကလည်းသူ့ကိုယ်သူမိရှုခဲ့လို့ဆေးရုံတင်ခဲ့ရပါတယ်။ဒီကနေ့ဆန္ဒပြသူတွေဟာမြေထားလမ်းတွေကားလမ်းတွေကိုပိတ်ဆို့တားဆီးခဲ့ပါတယ်။ဟောင်ကောင်မှာဆန္ဒပြမှုတွေဟာငြိမ်းချမ်းရေးနဲ့တရားဥပဒေစိုးမိုးရေးကိုပြောင်ပြောင်တင်းတင်းချိုးဖောက်နေတယ်လို့ဟောင်ကောင်အစိုးရအကြီးအကဲကယ်ရီလမ်ကပြောကြားခဲ့ပါတယ်။ဒီကနေ့အကြမ်းဖက်ဆန္ဒပြမှုတွေကြောင့်ထိခိုက်ဒဏ်ရာရသူ60ထက်မနည်းရှိတယ်လို့ဒီကနေ့သတင်းစာရှင်းလင်းပွဲမှာအုပ်ချုပ်ရေးမှူးလမ်ကပြောကြားသွားပါတယ်။ပြီးခဲ့တဲ့တနင်္ဂနွေနေ့ဆန္ဒပြပွဲအတွင်းကားပါကင်အမြင့်ကနေပြုတ်ကျခဲ့ပုံရတဲ့ဆန္ဒပြသူတယောက်တောက်ကြနေကတေဆုံးခဲ့ပြီးတဲ့နောက်ဒီစနေ့တနင်္ဂနွေရုံပည့်ရက်မှာဆန္ဒပြသူတွေပိုများလာခဲ့ပါတယ်။ဒီကနေ့အလုံသမားတွေအားလုံးကိုအထွေထွေသပိတ်မှောက်ကြဖို့အတွက်ဒီမိုကရေစီရေလှုပ်ရှားသူတွေကဆော်ဩပြီးဆန္ဒပြနေကြတာပါ။ဟောင်ကောင်မှာတရုတ်ပြည်မကြီးအစိုးရရဲ့လွှမ်းမိုးထိန်းချုပ်မှုပိုများလာနေတယ်လို့ဆိုပြီးဒီမိုကရေစီရေတောင်းဆိုဆန္ဒပြမှုတွေဖြစ်နေတာ၅လကြာရှိနေပါပြီ။